metabolic disorder. သူကဘာကြောင့်မဖြစ်လဲဆိုရင် this result from prolonged elevation of serum calcium. Serum calcium elevation prolonged ဖြစ်လာတဲ့အချိန်မှာရတာ metabolic disorder. ဒါမှမဟုတ်ရင်more importantly serum phosphate ကြောင့်ဖြစ်ဖြစ်နိုင်တယ်။သူမှဆိုရင်ပြောမယ့်ခေါင်းစဉ်တွေက6ခု primary hyperparathyroidism သူကတော့ primary hyperparathyroid ဖြစ်တဲ့အတွက် calcification is typically seen arteries တွေ cartilage တွေ periarticular tissue တွေမှာတွေ့ရမယ်။အဲဒါ primary hyperparathyroidism chondrocalcinosis ပေါ့ cartilage မှာတွေ့ရတဲ့ဟာက chondrocalcinosis secondary hyperparathyroidism အဲ့ဒါက soft tissue နဲ့ vascular calcification တွေပို့ပြီးတော့တွေ့ရတယ်တဲ့ primary ထဲစရဲ soft tissue နဲ့ vascular calcification က secondary hyperparathyroidism မှာပိုများတယ် chondrocalcinosis ကတော့အသိမတွေ့ရဘူး chondrocalcinosis က primary hyperparathyroidism မှာတွေ့ရတာ hypoparathyroidism သူကကြတော့ subcutaneous တွေ basal ganglia calcification တွေမှာ hypoparathyroid ကတွေ့ရတယ် osteosclerosis တွေ့ရတယ်ပြီးတော့ကျတော့ premature epiphyseal closure တွေ့ရမယ်ပြီးတော့ bang like paraspinal calcification အဲ့ဒါ dish နဲ့တူတဲ့ဟာပေါ့ paraspinal calcification တွေ့ရမယ်ပြီးတော့ pseudo hypoparathyroidism pseudo hypoparathyroidism ကတော့ hypoparathyroid လိုမျိုး features တွေနဲ့တူတူပဲဒါပေမဲ့သူက growth deformity ရှိတယ်အဲ့ growth deformity က broad bones တွေပြီးတော့ epiphysis ကကုန်းဖြစ်နေရတယ် short metacarpals တွေ metatarsals တွေအဲ့ဒါပဲဘာတွေကိုသွားပြီးထိလဲဆိုရင် fax foot and fit metacarpals နဲ့ metatarsals တွေပေါ့လက်မတွေအဲ့လက်သကြဲလက်သန်းတွေမှာသွားပြီးတွေ့ရတာ pseudo hypoparathyroidism သူက hypoparathyroid နဲ့ features တူတူပဲဒါပေမဲ့ growth deformity ရှိရပြီးတော့ခါကြတော့ pseudo hypoparathyroidism သူကတော့ pseudo hypoparathyroidism နဲ့အကုန်လုံး features တွေကတူတူပဲဒါပေမဲ့သူက normal serum calcium နဲ့ phosphate level ရှိနေတဲ့အတွက်မလို့ pseudo hypoparathyroidism hyperparathyroidosis D ကကြတော့သူကsmooth လိုပြလိုက်တဲ့ amorphous calcium hydroxy epidermal mass တွေကို periarticular region မှာတွေ့ရတာ periarticular region မှာ mass တွေတွေ့ရတယ် smooth နဲ့လိုပြလိုက်တဲ့ amorphous calcium hydroxy epidermal mass တွေတွေ့ရတာဒါမှမဟုတ်ဘာစာတွေ tendon sheath တွေ joint capsule တွေမှာတွေ့ရတာအခုက hyperparathyroidosis D မှာထူးခြားချက်က death metaphyseal band နဲ့ cortical thinning ရှိတာအဲ့ဒါ osteosclerosis in children ပေါ့နော်ဟိုလူကြီးမှာဆိုရင်တော့ osteoporosis ဖြစ်တယ်တဲ့